မြန်မာနိုင်ငံကရဲနဲ့စစ်တပ်လက်နက်ကင်အဖွဲ့တွေကပြည်သူတွေရဲ့အသက်အိုးအိမ်စီးစင်ကိုကာကွယ်နေတဲ့ဆိုတဲ့အကြောင်းတွေသတင်းစာတွေမှာမကြာခဏတွေ့ရပါတယ်။ဒါပေမဲ့ရဲနဲ့စစ်တပ်ရဲ့လူမှုပေါ်ဥပဒေအတိုင်းမဆောင်ရွက်တဲ့ဖြစ်ရပ်တွေကိုလည်းပြင်ပလောကမှာမကြာခဏကြားရပါတယ်။ဒီတစ်ပတ်မှာတော့လေဝင်းမြို့မှာရဲနဲ့စစ်တပ်အရာရှိတချို့ကဥပဒေအတိုင်းမဆောင်ရွက်တာအာဏာအလွဲသုံးစားလုပ်တာတွေကိုကာကွယ်ရှင်တွေပြောပြကြတာကိုတင်ပြမှာပါ။ပထမဖြစ်ရပ်ကတော့ဒီလိုပါလေဝင်းမျိုးနယ်ကလေသမားကြီးဦးညွန့်အောင်ဟာလွန်ခဲ့တဲ့၄နှစ်ကလေမြေအသိန်းခံလိုက်ရတဲ့အပြင်အခုလည်းမိသားစုတွေနေတဲ့မြေနေရာအသိန်းခံရမှာဖြစ်လို့မိသားစုရဲ့နေစရာပါပျောက်တော့မယ်လို့အခုလိုပြောပါတယ
်။ကျွန်တော်ကအခုလေပြည်တော်စီရင်နဲ့သစ်မှုရာအဖွဲ့ကကျွန်တော်ဝိုင်းညက်ပြီးတော့မတရားလုပ်နေလို့ကျွန်တော်ခံအပြင်းလို့လို့ပါ။ကျွန်တော်ကလက်ရှိတာသမီချောင်းနဲ့နေတဲ့အနေနဲ့အဖွဲ့ကဒေသနဲ့ဒသမ3-4လောက်ရှိမှာပေါ့ခင်ဗျာ။အဲ့ဒီမှာကျွန်တော်ကအိုးအိမ်တည်ဆောက်ပြီးတော့ကျွန်တော်နေနေပါတယ်။လေဝင်းမျိုးနယ်ထဲမှာကြာပါတယ်။အဲ့တော့ဖြစ်ပြီးတော့အခုဒီပြည်တော်ကဗိုလ်ကြီးအောင်မင်းနဲ့ဒေါက်တာနေသိရင်အုပ်ချုပ်ရေးတာဝန်တော်ကသိမှုတော်အောင်မယ်ခင်ဗျာဒီပါလဲဘုံဘုံမျိုးသားကနေပြီးတော့ကျွန်တော်ရုပ်ခေါ်တွေ့ရတယ်ခေါ်တွေ့ပြီးတော့ကျွန်တော်မျိုးမျိုးချင်းကြောက်စကားတွေပြောကိုညောင်းနဲ့နောက်ပိုင်းအားတွေခင်ဗျာသိပြီပြောနေရတဲ့အချိအချိနေတိုင်းပဲခင်ဗျာပြောတယ်ဘာပြောအောင်လို့လို့မေးပါလို့ဆိုတော့ခင်ဗျာမချိုးဦးတတ်ပဲပါလားအကြမ်းမဖြစ်တယ်ခွာလို့ကျွန်တော်ရဲ့ဘဝမိသားစုဒီလက်ထက်တရားနေပြီးတော့ကျွန်တော်အစဉ်သက်လောက်ကန်လာကျွန်တော်ကြီးပေးခဲ့တဲ့နေရာအခုဆိုလို့ချင်းပြည်သက်ကံဟိုတရားကြောင်းနေပြီပေါ့ကျွန်တော်လက်ရှိနေတိုင်းလောက်ကန်စားကြောက်တာကလည်းနေလို့ကြောင်းနေပြီခင်ဗျာ၎င်းကြောက်တော့ကလည်းလောက်ထားတဲ့အတိုင်းဆိုရင်ကျွန်တော်ကလုံးဝအလွတ်ပါအဲ့တော့ရေဝင်းမြို့နယ်လေးပါတာဟိုလေဝင်းမြို့နယ်မာရကကျွန်တော်မနိုင်တော့ဘူးမနိုင်တော့မှတကလက်ကိုဆင်ပြီးတော့ဆက်ပါတယ်မဆင်လို့မရဘူးနဲ့ဆိုတော့ကျွန်တော်ကမခံနိုင်တော့ဘူးအဲ့တော့ကျွန်တော်ဒီတိုင်းဝင်မျိုးလဲတနားလာတဲ့ငါးထောက်ကြောက်တည်းတင်ထားတာလို့
ဦးညောင်းဟာ2006ခုနှစ်ကလဲမြေ16ဧကအသိန်းခံလိုက်ရပြီအဲ့ဒီတည်းက9ဧကအတွက်တော့ရော်ကြီးကိုဒီနှစ်ထဲမှာရခဲ့ပါတယ်ဒါပေမဲ့ကြံနဲ့9ဧကအတွက်တော့ရော်ကြီးမရဘူးလို့ပြောပါတယ်အဲ့ဒီအပြင်အခုတခါမှာတော့သူတို့မိသားစုတွေနေထိုင်တဲ့မြေနေရာအသိန်းခံရတော့မဲ့ဖြစ်ရက်ကြုံတွေ့နေရတာပါဒုတိယဖြစ်ရက်ကတော့လေဝင်းမျိုးကရင်တိုက်မှုမှာရဲကဥပဒေအတိုင်းမဆောင်ရွက်ပဲလုပ်ပိုင်ခွင့်အလွဲသုံးဖြည့်ရှင်လို့ကာကွယ်ရှင်တွေမကြည်မနှက်ဖြစ်နေတဲ့ကိစ္စပါနေပြီးတော့ကြောက်မြက်ပွဲအတွက်ကြောက်စိမ့်တင်လာတဲ့ကားကြီးနဲ့အယသားလူငယ်တွေစီးလာတဲ့မော်တော်ဆိုင်ကယ်တိုက်မိလို့အဲ့ဒီလူငယ်တွေဆေးရုံတင်လာရပေမဲ့ရဲကဥပဒေအတိုင်းမျှမျှတတမဆောင်ရွက်တဲ့အကြောင်းကိုကာကွယ်ရှင်ရဲ့မိသားစုဝင်ကအခုလိုပြောပါတယ်
မြမမောင်လေးနဲ့ဆောင်းနေသောပေါ့နော်။မမောင်လေးကဆိုင်ကယ်ကမှခိုးဘက်ကဥပိုင်ကနေပြီးတော့တက်တဲ့အတွက်လေ၊ကြောက်တဲ့အတွက်လေ။စက်သိန်းကားနဲ့ကြောက်စိမ့်လုံးနေတင်လာတာတဲ့။အဲကားနဲ့တိုက်တာ။တက်တာ18ရက်နေရာကို18ရက်ဆက်ဆက်ပေါ့နော်။နေ့လည်းနေ့ဆက်လာကတိုက်တာ။အဲအဲ့လိုမျိုးတိုက်တဲ့ဥပ္ပါဒ်ကိုမြမမောင်လေးကိုလေပြန်ပြီးတော့တရားစွဲထားတယ်။သူရဲ့အုပ်ထုံးနိုင်နေရပါ။ဒေဝိရဲ့ဆက်ခါသူကဘယ်လိုအမှုဖွင့်လာလဲဆိုတော့မြမတို့ဆိုင်ကယ်လမ်းမလာဆိုပြီးတော့အမှုဖွင့်ထားတယ်။ဒီကြီးရဲ့ငါသွားမရှိဘူး။ဥပဒေကတောင်းပါပြီတဲ့အဲ့လိုမျိုးပြောလိုက်။ခုနှစ်ယောက်စလုံးကဆေးရုံမှာပဲကို။ဟုတ်ကဲ့နှစ်ယောက်စလုံးမှာတယောက်ကတော့ဒီရန်ကုန်ကပေါ့နော်။ဟိုအိုက်ကောင်လေးကဟိုဆိုင်ထဲမှာအလုပ်လုပ်တာဆိုတော့သူဆေးလုံးသွားဝယ်ချင်လို့ဆိုပြီးတော့မောင်လေးကလိုက်ပို့လိုက်တာ။လိုက်ပို့လိုက်တဲ့ခါမှာအိုက်ကောင်လေးကတော့အခုနေပြီးတော့ဆေးရုံကိုကြောင်းလိုက်ရတယ်။ဆေးရုံမှာမတက်တာလို့လေ။ပြိုးတွေလည်းပြိုးကုန်တယ်၊ဒူးတွေလည်းပြေကုန်တာပေါ့နော်။အဲ့လိုမျိုးဖြစ်တာအဲ့ဒါကိုလူမှုရေးရတာမှဟိုဆေးရုံကနာမည်ကိုကိုယ်ရဲ့ကားနံပါတ်ကလေးနှစ်ကလည်းအငယ်ဆောင်7369ကို
ဒီမှုနဲ့ပတ်သက်ပြီးဘလို့ဆောင်ရွက်ရမလဲဆိုတာနဲ့ပတ်သက်လို့ရဲရရှိပြန်ပြောလိုက်တဲ့စကားကိုလည်းကာကန်ရှင်ရဲ့မိသားစုဝင်ကအခုလိုပြောပါတယ်
။အဲ့ငါတို့ကဘလို့ဆောင်ရွက်ရမလဲဆိုပြီးတော့ဒီဒူတဲကိုထုတ်နိုင်အောင်သွားမိတာကိုကာလမနာမယ်ကိုပြောနိုင်လို့မရှိဘူးတဲ့ပြောလို့မရဘူးတဲ့ညီမတို့အတိုင်းပြောလို့လိုက်တယ်။အဲ့လိုမျိုးညှစ်ထားတာအသိပိုင်ခွင့်မရှိဘူးတဲ့ညီမတို့အမလေးအဲ့သွားမိတဲ့လူတိုင်းကိုဟောက်လို့တာညီမတို့ကလည်းဒီအမှုကိစ္စတော့ဘလို့ဆောင်ရွက်ရမလဲဆိုတာကိုဟိုတော့မိတဲ့ခါကျမောင်လေးကိုကိုပါကိုအမှုမပိုက်ရှင်ထောင်ထဲကိုမရောက်ရှင်လက်ချေအေးချောင်းလက်မှတ်ထိုးပေးရမယ်တဲ့။ဒါမှလည်းဟိုမစေဘွားကတော့မပေးတဲ့ပြင်လို့လေ။အဲ့လိုမျိုးကိုပြောနေရ။အခုအဲ့မောင်လေးကစိတ်ရောဆင်းတဲ့ခါကျထောင်နေရတယ်ကိုကြီးအမဟိုရဲစခန်းကိုလာတဲ့လို့ပြောလို့လေ
။လေဝေးမျိုးကမဆန်းဆန်းပြောသွားတာပါ။တော်ရရှင်များခင်ဗျာ။စစ်စွာသတင်းစာတွေထဲမှာလက်နက်ကင်ရဲနဲ့စစ်တပ်အာဏာပိုင်အဖွဲ့တွေကပြည်သူတွေရဲ့အသက်အိုးအိမ်စီးစင်ကိုကာကွယ်နေတယ်ဆိုပေမဲ့သတင်းစာတွေမှာဖော်ပြတာမတွေ့ရတဲ့ရဲနဲ့စစ်တပ်အရာရှိတချို့ရဲ့လုပ်ရက်တွေကိုတင်ပြလိုက်တာပါ